ဒီနေ့ငါကတော့မြို့တော်ကနေမှတန်ရုံမှာစနေနေ့ကကြည့်ခဲ့တဲ့ဒေသပေါက်ကွန်းမှုတစ်ခုဟာသူတို့လက်ချက်တည်းလို့အီဂျစ်စစ်သွေးကြောအဖွဲ့ဟာဆမ်ကတနင်္ဂနွေနေ့မှာတင်လာပါတယ်။ဒါဟာရူဝင်းညာမွတ်စလင်တွေကိုမြန်မာနိုင်ငံစစ်တပ်ကနှိမ်နင်းတဲ့ပေါ်လက်တုံပြန်လာဖြစ်တယ်လို့ဆိုပါတယ်။စနေနေ့ကပေါက်ကွန်းမှုနဲ့ပတ်သက်ပြီးအီဂျစ်ဒီရေးဝန်ကြီးကဘာမှပြောညွှန်ကြီးဌာနကဘာမှပြောဆိုတာမရှိသေးပါဘူး။ပေါက်ကွန်းမှုဟာဓာတ်ငွေပိုက်လည်းမကောင်းတာကြောင့်ဖြစ်နိုင်တယ်ဆိုပြီးဒေသခံတွေနဲ့သတင်းမီဒီယာတွေကအစောပိုင်းမှာပြောခဲ့ကြပါသေးတယ်။ဒါပေမဲ့ပေါက်ကွဲမှုဖြစ်တဲ့နေရာမှာဖောက်ခွဲပစ္စည်းအစအနတွေတွေ့ရတယ်ဆိုပြီးလူမျိုးရေးပိုင်းတင်ကြီးမြင့်ကူက Rider သတင်းဌာနကိုပြောပါတယ်။ဒီလိုဘုံခွဲကြတာဟာရခိုင်ပြည်နယ်ကမွတ်စလင်မျိုးနည်းတွေနဲ့ကလေးတွေကိုတပ်ဖြတ်သူလူသက်သမားတွေရဲ့တန်ယုံကိုတတိပြလိုက်တာဖြစ်တယ်လို့ချိနဲ့လာတဲ့မွတ်စလင်လူလူရဲ့ရင်သွေးတွေနဲ့သွေးစီညွတ်တယ်ဆိုတာပြလိုက်တာဖြစ်တယ်လို့ Hassan အဖွဲ့ကထုတ်ပြန်တဲ့အခုမှာပြောထားပါတယ်။ Hassan ဖြစ်သွေးကြောအဖွဲ့ဟာကယ်ရုံမှုတော့ပတ်ဝန်းကျင်ကတရားသူကြီးတွေနဲ့ရတက်ဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးပြီးခဲ့တဲ့နှစ်ကလေးကဖြစ်လာတဲ့တိုက်ခိုက်မှုအတော်များများအတွက်ဆွဆွဲခံထားရတာပါ။ဒါပေမဲ့အရသာပြစ်မှတ်တစ်ခုကိုတိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ကြေညာတာကတော့ဒါဟာပထမဆုံးအကြိမ်ပါပဲ။